ပြင်သစ်နိုင်ငံမှာစစ်စပောင်း18ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်တာဝန်ရှိသူလို့မတင်ကားတဲ့တနက်သမား3ယောက်ကိုအထူးတပ်ဖွဲ့ဝင်တွေကတောက်ချနေတော့ကတုတ်တင်နိုင်ခဲ့ပေမဲ့တယောက်လွတ်မြောက်နေစေဖြစ်တယ်လို့တခြားရှိနိုင်တဲ့အကြံအရာတွေကိုပြင်သစ်လုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေနေကြပါတယ်။တယောလောင်ပြောင်တဲ့ကာတွန်းတွေကိုဖော်ပြတဲ့ Charlie Hebdo Magazine တိုက်ကိုဗုဒ္ဓဦးနေတော့ကဝင်ရောက်ပြစ်ခတ်ခဲ့တယ်လို့မတင်ကားတဲ့Sheriff နဲ့ Saeed Gowachi ညီကို2ယောက်ကိုပြင်သစ်မြို့တော်မြောက်ပိုင်းမှာရဲရဲရဲစီးနှင်းမှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။တောက်ကြနေတော့ကဒီစီးနှင်းမှုအတွင်းမှာကစားကန်တယောက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်။မဂ္ဂဇင်းတိုက်ကိုလက်နက်ကန်တွေဝင်ရောက်တိုက်ခိုက်မှုအတွင်းမှာစုစုပေါင်း12ယောက်သေဆုံးခဲ့ပါတယ်။တခါတောက်ကြနေကပဲဂျူးလူမျိုးတွေစားတဲ့ကိုရှာအစားအသောက်တွေရောင်းတဲ့စူပါမားကတ်မှာကစားကန်4ယောက်ကိုတိုက်ခဲ့တဲ့နောက်ထပ်တနက်သမားတွေကိုလည်းရဲရဲကတုတ်တင်နိုင်ခဲ့ပါတယ်။9နိုင်လောက်ကြာတဲ့ပြန်ပြီးဆွဲထားမှုအတွင်းလူတော်တော်များများဟာအသားတွေထားတဲ့အေးအေးကန်းနဲ့မှပုံအောင်နေခဲ့ကြရပါတယ်။ဒီစူပါမားကတ်ကိုတိုက်ခိုက်တဲ့တနက်သမားဟာအသက်32နှစ်အရွယ် MD ကူလီဘာလီဖြစ်တယ်လို့ပြင်သစ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ရဲတွေရဲ့စီးနှင်းတိုက်ခိုက်မှုအတွင်းမှာချန်ယာဘာအမျိုးသမီးဟာယတ်ဘူမီဒီယန်နီကတော့လွတ်မြောက်သွားခဲ့ပါတယ်။ပြင်သစ်ပြည်သူတွေအနေနဲ့သတိရှိကြဖို့နဲ့စီးလုံးညီညွတ်မှုပြသကြဖို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပန်ကြားထားပါတယ်။အကြမ်းဖက်မှုခွဲခြားဆက်ဆံမှုနဲ့ဂျူးမုံဒီမှုတို့ကိုတိုက်ဖြတ်တဲ့နေရာမှာစီးလုံးညီညွတ်မှုဟာပြင်သစ်နိုင်ငံရဲ့အကောင်းဆုံးလက်နက်ဖြစ်တယ်လို့ပြင်သစ်သမ္မတကဖော်ပြပြောဆိုခဲ့ပါတယ်။